Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ9ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့စုမြတ်မပါရှင်ပြည်သက်နိုင်ငံပါရီမြို့တော်က Notre Dame ဖျားရှခိုးကျောင်းမှာရဲအရာရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးကပြောပါရယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာစနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခဲ့စဉ်မှာဒီသေဆုံးသွားသူတွေအတွက်နိုင်ငံတော်မှာတမနစ်ငြိမ်သက်ခဲ့ပါရယ်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုကျော်အောင်တွင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကနေဒါနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ရဲ့အော်တဝါမြို့ကဒီမြန်မာပြည်တွစ်ဆုံခွင့်ရခဲ့ကြပါရယ
်ပြီးမှကျွန်တော်တို့ကအမေစုနဲ့ဒီစံတွေ့ပြီးစကားပြောဖို့ရဆိုကျွန်တော်တို့ကစာလေးကိုအမေစုလက်ထက်ကိုထည့်လိုက်ပါတယ်။အဲ့စာကကျွန်တော်
ဒီအကြောင်းကိုသတင်းတွေပြပြချင်းတင်ဆက်သွားဖို့ရှိပါတယ်။တခါရခိုင်အရေးကုလသမဂ္ဂအချက်လက်ရှာဖွေရေးအပွဲကိုလက်မခံဘူးလို့မြန်မာအစိုးရပြောဆိုတဲ့ပေါ်ကုလသမဂ္ဂရဲ့တုတ်ပြန်ချက်နဲ့မြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအတွင်ဆွေးနွေးပွဲတွေအကြောင်းကိုတင်ပြမှာဖြစ်တယ်လို့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ဗုဒ္ဓနေ့မနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကတင်ပြပါမယ်ခင်ဗျာ
ပြည်သက်နိုင်ငံပါရီမြို့တော်ကအထင်ကရ Notre Dame Cathedral ဖျားရှိခိုးကျောင်းမှာရဲအရာရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထရေးဝန်ကြီး Jay Hart Golom ကပြောကြားခဲ့ပါတယ်တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပ်ပြားအရာတိုက်ခိုက်တဲ့သူဟာအယ်ဂျီးရီးယားလူမျိုးចောင်းသားတစ်ယောက်ဖြစ်တယ်လို့ဝင်းကြီးကိုလုံးကသတင်းတောက်တွေကိုပြောပါရယ်ကမ္ဘာလက်ခီးသွားတွေနဲ့စီကားတဲ့နေရာတစ်ခုဖြစ်တဲ့ Notre Dame ဘုရားကျောင်းအပြင်မှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကရဲ3ယောက်ကင်းလဲ့နေစဉ်မှာတိုက်ခိုက်သူကအနောက်ကနေလိုက်လာပြီးတော့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုအတွင်းမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဌာနကဒီကင်တွယ်စုံစမ်းနေတယ်လို့ပြင်သစ်အစိုးရရှေ့နေရုံကပြောပါရယ်ရဲရာရှိတယောက်ကိုလူတစ်ယောက်ကတူနဲ့တိုက်ခိုက်ခဲ့တဲ့အတွက်အဲ့ဒီလူကိုနောက်ရဲတယောက်ကပြစ်ခတ်ခဲ့တာမှဒဏ်ရာရသွားတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါရယ်တူနဲ့တိုက်ခိုက်ခံရတဲ့ရဲအရာရှိရဲ့အခြေအနေတည်ငြိမ်နေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောပါရယ်ဒီတိုက်ခိုက်သူစီမာဒီမိဖို့ချောင်းသုံးဓာတ်တွေကိုလည်းတွေ့ရတဲ့အတွက်ဘလို့လက်နဲ့မျိုးနဲ့မဆိုတိုက်ခိုက်မဲ့အကြမ်းဖက်ဝါဒဆွဲလောက်ရက်အဖြစ်နဲ့ညွှန်ပြနေတယ်လို့လည်းဝင်းကြီးကိုလုံးကဆိုပါရယ်အဲ့ဒီတိုက်ခိုက်သူဟာတခြားသူတွေနဲ့ချိတ်ဆက်မှုမရှိဘဲတူရဲလောက်ခဲ့ပုံရပါရယ်အကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်ထောက်လှမ်းရေးသတင်းအချက်အလက်တွေကိုပို့ပြီးတော့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မျှဝေမလဲဆိုတာကို EU ပြည်ထရေးဝင်းကြီးတွေမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းပြင်သစ်ပြည်ထရေးဝင်းကြီးကပြောပါရယ်ရှင်
လန်ဒန်မှာစနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံခဲ့ရလို့သေဆုံးဒဏ်ရာရခဲ့သူတွေကိုဝန်းနေတဲ့အထိမ်းအမှတ်နဲ့နိုင်ငံတော်ကတမနစ်ငြိမ်သက်မှုကိုဗြိတိန်နိုင်ငံမှာမနေ့ကပြုလုပ်ခဲ့ပါတယ်။ရဲတွေပြစ်ခတ်လို့သေဆုံးခဲ့တဲ့တတရမြောက်အကြမ်းဖက်သမားရဲ့အမိကိုလည်းရဲတွေကထုတ်ပြန်ခဲ့ပြီးတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဖမ်းဆီးမှုအစ်စ်လဲတခုပြုလုပ်ခဲ့ပါတယ်။တတရမြောက်အကြမ်းဖက်သမားဟာအသက်22နှစ်အရွယ်ယူဆက်စကားပါဖြစ်တယ်ဆိုပြီးထောက်လိုင်းရေးတွေကယုံကြည်ထားတယ်လို့လန်ဒန်မြို့တော်ရဲအဖွဲ့ကကြေညာပါတယ်ယိုဆက်ဟာလန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့ပြီးတော့မော်ရိုကိုနယ်ဝင်အီတလီနိုင်ငံသားလို့လည်းဆိုပါတယ်သူဟာ MI5 လို့ခေါ်တဲ့ဗြိတိန်ထောက်လိုင်းရေးဌာနကရောရဲဌာနကပါအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့စိတ်ဝင်စားခြင်းခံခဲ့ရသူမဟုတ်ဘူးလို့လည်းရဲအဖွဲ့ကပြောပါတယ်တနင်္လာနေ့တုန်းကတော့ကျန်းဖက်သမားနှစ်ဦးရဲ့အမိတွေကိုဗြိတိန်အာဏာပိုင်တွေကပေါ်ထုတ်ခဲ့ပါတယ်။သူကဗြိတိန်နိုင်ငံသားအသက်29နှစ်အရွယ်ခူရမ်ဆာဂါဘတ်ဖြစ်ပြီးနောက်သူကလန်ဒန်အရှေ့ပိုင်းမှာပဲနေထိုင်ခဲ့တဲ့အသက်30အရွယ်ယရှိတ်ရာဒိုအန်ဆိုသူဖြစ်ပါတယ်။ခူရမ်ဘတ်ကိုအာဏာပိုင်တွေကမကြခင်ကတိထားခဲ့ပေမဲ့လည်းအနေရပေးနိုင်တဲ့စိုးရိမ်ရသူဖြစ်တော့သူတို့မမြင်ခဲ့ကြပါဘူး။ပြီးခဲ့တဲ့ကျန်းဖက်တက်ခဲမှုဟာကြိုတင်စီစဉ်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောင်လိုင်းရေးတရင်နဲ့လည်းမရခဲ့ပါဘူးအခုကိစ္စကိုလိုအပ်သလိုရေးယူဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကိုအစဉ်အဆက်ဦးစားပေးလှုပ်ဆောင်နေတယ်လို့လည်းရဲတပ်ဖွဲ့ကကြေညာပါတယ်လန်ဒန်မြို့ဘတ်ကင်ရက်နေအသက်29နှစ်အရွယ်အမျိုးသားတူကိုကျန်းဖက်မှုတိုက်ဖြတ်ရေးရဲအဖွဲ့ကမနေ့တုန်းကဖမ်းဆီးခဲ့ပါသေးတယ်ဒါပေမဲ့အဲ့ဒီဖမ်းဆီးမှုဟာလူ9ဦးသေဆုံးပြီးတော့အနည်းဆုံးလူ50ကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ဘလို့ဆက်ဆက်မှုရှိတယ်လဲဆိုတာကိုတော့ရဲအဖွဲ့ကမပြောပါဘူး။မကြခင်ကပဲအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လူ12ဦးကိုရဲတွေကဖမ်းဆီးခဲ့ပြီးမြဲလဲအားလုံးကိုဘာပုံမှန်နဲ့မှအေးမြူပဲပြန်လွှတ်ပေးခဲ့တယ်လို့ရဲအဖွဲ့ကတင်းနာနေတုန်းကပြောခဲ့ပါတယ်။
2016 American ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဂျာနာပွဲမှာ FBI အကြီးအကဲဟောင်း James Comey ကြာသာရေးနေ့ကြာရင်ထွက်ဆိုမှဖြစ်ပါတယ်။သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ရုရှားကြားဆက်ဆံရေးနဲ့ပတ်သက်လို့ FBI ကစုံစမ်းနေလို့ရှိရင်ဆက်မလုပ်ဖို့အတွက်သမ္မတ Donald Trump က Mr. Comey ကိုအလုတ်ကဖြုတ်မပစ်ခင်တောင်းဆိုခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်အဲ့ဒီကိစ္စမှာလည်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ကြဖို့ပြင်ဆင်နေပါတယ်။ကျနာပွဲမှာကော်မီကံကောင်းပါစေလို့သမ္မတထရမ့်ကပြောခဲ့ပါတယ်မစ္စတာကော်မီကိုဒီ FBI ညွှန်ကြားရေးမှူးတာဝန်ကနေသမ္မတထရမ့်ကရုတ်တရက်ဖယ်ရှားခဲ့ပြီးတဲ့နောက်လွှတ်တော်ကျနာပွဲမှာမစ္စတာကော်မီပထမဆုံးလာရောက်ထွက်ဆိုမှာဖြစ်ပါတယ်သူ့ရဲ့လုပ်ရည်ကိုင်းရည်ညံဖြစ်တဲ့အတွက်ယာရုကနေဖြုတ်ခဲ့တာလို့သမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ရဲ့အနီးကပ်အကြံပေးတွေနဲ့ရုရှားတာဝန်ရှိသူတွေကြားဆက်ဆံရေးနဲ့ပတ်သက်လို့မှန်ကန်တဲ့အချက်အလက်တွေသိရဖို့အရေးကြီးတယ်လို့ထိတ်တန့်လွှတ်တော်အမတ်တွေကပြောနေကြပြီးအဲ့ဒီလိုသိနိုင်ဖို့ Republican နဲ့ Democrat အမတ်တွေအတူလက်တွဲဆောင်ရွက်ဖို့အရေးကြီးတယ်လို့အထက်လွှတ်တော်အမတ်တွေကပြောကြားခဲ့ကြပါတယ်
ကရစ်သမတ်ကလူခွင့်ရေးကောင်စီအဖွဲ့ထဲမှာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေပါဝင်ခွင့်မပေးသင့်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီကပြောလိုက်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းနိုင်ငံတကာကုလသမဂ္ဂဆိုင်ရာသံမကြီးတွေကမနေ့တုန်းကအခုလိုပြောခဲ့တာပါ။အမေရိကန်အနေနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအဖြစ်ပါဝင်မှုကိုအသေးချာစောင့်ကြည့်နေတာဖြစ်ပြီးတော့တိတိတသားပြုပြင်ပြောင်းလဲရမယ့်အခန်းကဏ္ဍတွေကိုလည်းတွေ့မြင်နေရတယ်လို့ဆိုပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဘေးဘန်းဆွေးနွေးပွဲတစ်ခုကိုလည်းအမေရိကန်ကကမကထလို့ကျင်းပပေးနေပြီးတော့ဗင်နီဇွဲလားရဲ့လူခွင့်ရေးအခြေအနေတွေဟာဆိုးတဲ့ဆိုးလာနေတယ်လို့လည်းအမေရိကန်သံမကြီးကပြောပါတယ်။နိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေပုံမှန်ဖြစ်မလာသေးသရွေ့ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့တွေရှိမနေတဲ့နိုင်ငံတွေထဲမှာဗင်နီဇွဲလားကနမူနာတစ်ခုပဲလို့လည်းပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဟာဗင်နီဇွဲလားနိုင်ငံကကျူးလွန်တဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်မျိုးတစ်ခါမှမချခဲ့ဘူးပဲမြဲလေအစ္စရေးနိုင်ငံကတော့လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ရှုံချတာတွေလုပ်နေတယ်လို့လည်းအမေရိကန်သံမကြီးနီကီဟေလီကဝေဖန်ထောက်ပြခဲ့ပါတယ
်ဘီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကနေဒါနိုင်ငံအော်တဝါမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအတွေ့အပြင်ဒေတာရင်းလုံခြုံရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်တိုရန်တိုမြို့ကနေအော်တဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ဟာနေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနဲ့အိမ်မှာတန်ယုံဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မြဲစေမယ့်နည်းလမ်းတွေရှာဖွေဆောင်ရွက်ရေးကနေဒါရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံမိသားစုတွေရဲ့ကျန်းမာရေးပညာရေးစတဲ့ကိစ္စတွေကိုဒေါက်အောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်ရှင
်တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းတို့တရုတ်ပြည်မြို့တော်ဘေကျင်းမှာမနေ့ကတွေ့ဆုံခဲ့ကြပြီးတော့ရာသီဥတုပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတွေကိုထက်သွင်းဆွေးနွေးကြတယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကိုမထိခိုက်စေမဲ့ဤပညာဆိုင်ရာကိစ္စဖန်လုံရင်တန်းငွေထိန်းညီရေးကိစ္စတွေကိုပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတရုတ်သမ္မတနဲ့တွေ့ဆုံမှုမှာပြောဆိုခဲ့ကြတယ်လို့ဆိုပါတယ်ပြည်ရဲ့ပတ်တွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကရာသီဥတုဆိုင်ရာပါရီသဘောတူညီမှုကနေပြီးနှုတ်ထွက်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့အမေရိကန်ဆိုရနဲ့နိုင်ငံတကာကြားသဘောထားကွာဟမှုတွေကိုပြန်ပြီးတော့နီးကပ်လာအောင်အခုဘေကျင်းဆွေးနွေးမှုကစ조사တဲ့သဘောမျိုးလည်းဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟာဒေါ်လာတန်းချီအကျိုးမြတ်တွေရရှိမဲ့အတွက်ရာသီဥတုဖောက်ပြန်ပြောင်းလဲတားဆီးရေးပါရီသဘောတူညီချက်မှာပါဝင်လာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲတာကိုအိန္ဒိယကပယ်ချလိုက်ပါတယ်။အိန္ဒိယအနေနဲ့ပါရီသဘောတူညီမှုမှာပါဝင်ခဲ့တာဟာဘယ်နိုင်ငံရဲ့ဖိအားကြောင့်မှမဟုတ်တယ်လို့ဘယ်နိုင်ငံစီကမှငွေကြေးရရှိလို့မဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးရှွတ်မာဆော်ရတ်ကပြောကြားခဲ့တာပါ။ဒီအမေရိကန်ပါပါမပါပါအိန္ဒိယကတော့သဘောတူညီချက်တွေအတိုင်းလိုက်နာသွားမယ်လို့သူကပြောပါတယ်။အခုလိုသမ္မတထရမ့်ပြောကြားခဲ့ပေမဲ့ဒီအမေရိကန်နဲ့အိန္ဒိယဆက်ဆံရေးဟာအပြန်အလှန်အကျိုးရှိတဲ့ဆက်ဆံရေးဖြစ်ပြီးတော့အပြောင်းလဲမရှိနိုင်ဘူးလို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောပါရရှင်။
ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွအဖွဲ့ကိုစန့်ကျင်မှုတွေတိုးပွားလာနေတယ်လို့သဘောထားစစ်တမ်းကောက်ယူမှုအသစ်တစ်ခုကဆိုပါတယ်။ IS စစ်သွေးကြွအုပ်စုကိုအင်ဒိုနီးရှားအများစုကအကောင်းမမြင်ကြပါဘူး။ဒီဖွဲ့ဟာအင်ဒိုနီးရှားနိုင်ငံအတွက်ချိန်ချောက်မှုတစ်ခုလို့လဲအများစုကမယူဆကြဘူးလို့အသစ်ထွက်လာတဲ့စစ်တမ်းရသိရပါတယ်။ဂျကာတာခြေဆိုင်ဆိုင်ဖူမာဂျနီသုတေသနကြံပေးဖွဲ့ရဲ့မေလ14ရက်နေ့ကနေ20ရက်နေ့ထိကောက်ယူခဲ့တဲ့စစ်တမ်းကနေအခုလိုမျိုးသတင်းထွက်ပေါ်လာတာပါ။
Direct from Washington, the voice of America, VOA.
ဘူရင်းမင်းနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်ကရီနာနိုင်ငံအော်တိုဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါ့အပြင်အော်တိုဝါမြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အင်ကာနေတုန်းကတော့မြန်မာတန်ယုံမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။အပြည့်စုံကိုတော့မဆုမြတ်မွန်ကပြောပြပါမယ်ခင်ဗျာ။
ကနေဒါနိုင်ငံကိုဇွန်လ5ရက်နေ့ကနေ6ရက်နေ့အထိတရားဝင်ခရီးစဉ်နဲ့ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာတိုရန်တိုမြို့ကနေအော်တိုဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနေအိမ်မှာတန်ယုံမိသားစုဝင်အနေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မာစေမဲ့နိလန့်တွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံမိသားစုတွေရဲ့ကျန်းမာရေးပညာရေးစတဲ့ကိစ္စတွေကိုဒေါအောင်ဆန်းစုကြည်ကမှာကြားခဲ့တယ်လို့နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအပြင်ဒေသရင်းလုံခြုံရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။အင်္ဂါနေ့မနက်တုန်းကသူကိုအော်တိုဝါလေးစိတ်မှာစောင့်ကြိုနေသူတွေကိုဒေါအောင်ဆန်းစုကြည်ကပြန်လည်နှုတ်ဆက်စကားပြောခဲ့တယ်လို့မြို့ကန်ကိုအောင်မြင့်ကျော်က VOA ကိုပြောပြပါရယ်
။အမေစုကိုကြိုဆိုတဲ့အချိန်မှာအမေစုနဲ့လူ20နဲ့က ACA 10နှုတ်ဆက်ခွင့်ရတယ်။စကားပြောခွင့်ရပြီးတော့ကောင်းကောင်းဝင်ကြိုဆိုခွင့်ရရတဲ့အခွင့်အရေးကိုတော့အားရကြည်နိုင်မှာဖြစ်တယ်
။ဆိုတော့တယောက်ချင်းစီနှုတ်ဆက်တဲ့စကားပြောခွင့်ရတယ်ဆိုတော့ဘာတွေပြောကြလဲဒေါအောင်ဆန်းစုကြည်ရောဘာတွေဟိုပြောကြသွားတာကြားပါလိမ့်ရှင်။
ကျွန်တော်တို့အစခရေကမေဆုဘက်ကလည်းနားတယ်မူကျွန်တော်တို့အချင်းချင်းလည်းစခရေနားတယ်မူဆိုတာပဲတယောက်နဲ့တယောက်စကားအများကြီးတိတ်ပြီးတော့အခွင့်အရေးမယူကြဘူးဆိုပြီးကျွန်တော်ညှိထားကြတယ်ဥပမာဆိုကြပါစို့ကျွန်တော်က ABS ရေးကလာတာပါကျွန်တော်ဒီမှာရောက်တာဗနနေ့ရှိပါပြီအမေဆုကိုတွေ့ကျင်တာအခုပြည့်ရတဲ့ဝမ်းသာပါတယ်ခင်ဗျအမေဆုကြမ်းပါပါစေအဲ့လောက်ကလေးပဲနှုတ်ဆက်သွားကြတယ်ခင်ဗျပြီးမှကျွန်တော်တို့ကအမေဆုနဲ့တီးဆန့်တွေ့ပြီးစကားပြောဖို့ရတယ်ကျွန်တော်ကစာလေးကိုအမေဆုလက်ထက်ကိုထည့်လိုက်ပါတယ်ခင်ဗျအဲ့စာကကျွန်တော်ကရီးယားနိုင်ငံအော်တိုမားရှိတဲ့မြန်မာမိသားစုများကအမေစုနဲ့တွေ့ကျင်တဲ့အားဒိသရှိပါတယ်ဆိုတော့အမေစုရဲ့ခွင့်ပြုချက်ရမှာလာကျွန်တော်တွေ့ကြည့်ရှိတဲ့အတွက်ခွင့်ပြုချက်ကိုကျွန်တော်ညွှန်လင်းပါတယ်ဒါကြောင့်အမေစုရဲ့ခွင့်ပြုချက်ကိုရတဲ့အချိန်မှာကျွန်တော်တို့ကဝမ်ပန်းတသာအမေစုနဲ့တွေ့ပါမယ်ဆိုပြီးကျွန်တော်စာရေးထားတာက
သူတို့ရဲ့တောင်းဆိုချက်အရမြန်မာနိုင်ငံကတိုင်းရင်းသားမိသားစုတွေဒီမိုကရေစီရေလှုပ်ရှားသူမိသားစုတွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ဆုံဖို့စီစဉ်နေတာဖြစ်ပါတယ
်ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ဖို့ရမယ်လို့အမေစုကအကြောင်းပြတာပါခင်ဗျာမစ်စုကိုကျူတဲ့ခါမှာကျွန်တော်ကနီလာနှစ်ခုလောက်ထားတယ်ခင်ဗျာ။လင်ခွင်းမှာလည်းပဲတချို့ကသွားပြီးတော့ကျူလို့ကြတယ်။နောက်ပြီးတော့အမေစုတဲခိုးတဲ့ဟိုတဲမှာလည်းပဲနောက်ထပ်တစုကသွားကျူကြတယ်။ကျွန်တော်တို့ဆိုလို့ရှိရင်လင်ခွင်းမှာရောဟိုတဲမှာရောကျွန်တော်တို့အပြေးသွားပြီးကျူလို့ကြတယ်။လင်ခွင်းမှာလည်းပဲကျွန်တော်တို့ OSC နေနဲ့ကျွန်တော်အော်တိုကမြန်မာကွန်ပျူတာနေပြီးတော့တွေးခွင့်ရဖို့ရတဲ့စာပေးတယ်။ဟိုတဲမှာလည်းပဲကျွန်တော်တို့ကတွေးခွင့်ရဖို့ရတဲ့စကားလည်းပြောတယ်စာလည်းပြီးပြီးပေးလိုက်ကြတယ်။အဲ့ဒီမှာပဲကျွန်တော်တို့ကအဲ့ဒီအမေစုရဲ့အထီးကိုပြောတယ်အမေစုကအဲ့ဒီချက်ချင်းပဲအဲ့ဒီအဖွဲ့မျိုးပေါ့ကျွန်တော်တို့ကိုကူညီတဲ့အဲ့ဒီအဖွဲ့အစည်းတွေကနေပြီးတော့ချက်ချင်းပဲအကြောင်းပြန်လိုက်တယ်ဟိုတယ်မှာပဲအကြောင်းပြန်လိုက်ပါတယ်လက်ပြန်ဘုရားခုနေ့ညနေ 9:00 မှာအာလုံးတွေ့ခွင့်ရစီရမယ်ဆိုအကြောင်းပြန်တယ်ခင်ဗျအဲ့
တော့ဘုရားခုနေ့ညနေ 9:00 မှာတွေ့မယ်ဆိုတော့ဗမာတွေ့မှာပါလဲဘယ်နှစ်ယောက်လောက်တွေ့ခွင့်ရပါလဲရှင
်တွေ့ခွင့်ကိုသူကလူဦးရေကန့်တတ်ချက်မရှိမထားဘူးခင်ဗျအဲ့ဒီလူစင်းပဲပြေးထားပါတယ်ပထမပိုင်းကတော့အမေစုတဲမဲ့ဟိုတယ်မှာပဲကျွန်တော်တို့တွေ့ဖို့ရစီရင်ရှိတယ်နော်အခုချိန်ကြီးလူစင်းတွေကလူဦးရေစင်းတွေကမေဆုနဲ့တွေ့ကြလို့စင်းတွေပြေးနေကြတော့ဆိုတော့လူဦးရေများမယ်ထင်တယ်ဗျာများလို့ရှိရင်တခြားတနေရာမှာပါလီမန်ထဲမှာတွေ့ဖို့ရဖြစ်ဖို့များတယ်နေရာတိကျမကြည့်လို့ခင်ဗျလူဦးရေကမှမူတည်ပြီးတော့သူကနေရာစီစဉ်ပေးမယ်လုံချုံရေးအကုန်လုံးကလည်းကနေဒါဆိုးကနေပြတ်သူတာဝန်ယူလုပ်ပြီးပါမှာကျွန်တော်တို့ကလူဦးရေစင်း အတိအကျရပြီဆိုလို့ရှိရင်လူဦးရေရပြီဆိုလို့ရှိရင်တို့ရဲ့အကြောင်းပြလို့ရှိရင်တို့ရဲ့လူဦးရေပမာဏနဲ့ပတ်သက်ပြီးဘယ်နေရာမှာတင့်တော့မယ်ဆိုတာမျိုးတို့သိနေပြီမှာပါအ
ဲ့ဒီအော်တိုဝါမျိုးမှာဒီမြန်မာလူမျိုးပေါ့နော်မြန်မာနိုင်ငံကနေပြီးတော့ရောက်လာနေတဲ့လူတွေဘယ်လောက်လောက်ရှိပါလဲရှင
်ခမန်းကြီးကတော့600နဲ့800ကျော်မှာတော့ရှိမှတင်တယ်ကရင်တို့ချင်းတို့ပါတော့ပါဝင်တယ်ညာတော့ညာတော့ပြန်တော့ကရင်မိသားစုကတော်များတယ်၄ရက်ပါဝင်ကြလို့ရှိတယ်
ခုလိုမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအပြင်အော်တိုဝါမြို့တော်မှာဝန်ကြီးချုပ်ထရူဒိုဘုရင်ကန်ချုပ်ဒေးဗစ်ဂျွန်စတန်ကနေဒါအစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုတွေအတွင်းမှာလူနည်းစုတိုင်းရင်းသားဒေသတွေမှာလူခွေချိုးဖောက်ခံရတဲ့ကိစ္စတွေဆက်ပြီးရှိနေတဲ့တိုက်ပွဲတွေကိစ္စကိုဆွေးနွေးသွားဖို့ကနေဒါအစိုးရနဲ့လွှတ်တော်အမတ်တွေကိုကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းနေပါတယ်။ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌဆောဦးကွယ်ကဒုက္ခတွေရဲ့အရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ဘက်ကဆောင်ရွက်ပေးစီချင်တာကို VOA ကိုအခုလိုပြောပါတယ်
။ဒုက္ခတွေကိစ္စတော့အလေးထားမယ်။အခုကရင်ပြည်မှာဆိုရင် PPC PPH UNHCRV သူတို့ပြောတာနောက်ဆိုရေခံရှိတော့ဘူးဒုက္ခတွေပြပိုးပဲအစီအစဉ်ရှိတယ်။အခုအချိန်ကဒုက္ခတွေကိုပြမပိုးသေးပါနဲ့အချိန်လည်းမကောင်းသေးပါဘူး။ဒီပြည်မှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြမဆောင်သေးဘူးပြီးတော့ပြည်သူလူထုဒုက္ခတွေထဲမှာလာနေတာနေ့နေ့ဆက်300လို့ရှိတယ်ပြပြောကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူ
းကနေဒါနိုင်ငံကိုပထမဆုံးအကြိမ်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဂျွန်လ၈ရက်နေ့ကျရင်တော့ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံညစာစားဖို့ရှိပါတယ်ဂျွန်လ9ရက်နေ့ကျရင်တော့တိုရန်တိုမြို့ကိုပြန်သွားပြီးတော့အဲ့ဒီကမြန်မာမိသားစုတွေကိုတွေ့ဆုံမှာဖြစ်ပါတယ်တိုရန်တိုမြို့တော်ခန်းမတွေကလူ200လောက်ဆက်တဲ့ကောင်စော့ချိန်ပါမှာလုပ်တဲ့တွေ့ဆုံပွဲကတော့တန်ယုံကနေဖိတ်ကြားထားသူတွေသာတက်ခွင့်ရမယ့်ပွဲဖြစ်ပါတယ်။ကနေဒါနိုင်ငံခီးစဉ်ပြီးဆိုရင်တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။မန်ဆူမြတ်မုံပြောပြခဲ့တာပါခင်ဗျာ။အခုတော့ရေကန်ပြည်နယ်အရေးကိုလည်းတင်ပြကြင်ပါတယ်။ရေကန်ပြည်နယ်တွင်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလက်မခံဘူးလို့မြန်မာအစိုးရကပြောဆိုထားတဲ့ကိစ္စကိုကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်အူဆိန်က35ကြိမ်မြောက်လူအခွင့်အရေးညီလာခံမှာဝေဖန်ပြောကြားပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့အစည်းအဝေးနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းပယ်နေုံနဲ့အစိုးရတွေကျူးလွန်နေတဲ့လူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးနေတာတွေပပျောက်သွားမှာမဟုတ်ဘူးလို့လည်းအခြားအဖွဲ့ဝင်နိုင်ငံတွေကိုရည်ညွှန်းပြီးလူအခွင့်အရေးအကြီးအကဲကပြောကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်တင်ပြမှာပါ
။ကုလသမဂ္ဂလူအခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကောင်စီရဲ့လှုပ်ထုပ်လုပ်နေတဲ့ပူးပေါင်းဆောင်ရွက်ဖို့အပြည့်အဝအတာဝန်ရှိပြီးလူအခွင့်အရေးကာကွယ်ဆောင်ရှောက်ဖို့နဲ့ထောက်ခံအားပေးဖို့အမြင့်ဆုံးစံနှုန်းတွေကိုစောင့်ထင်းကကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်လို့2006ခုနှစ်မတ်လမှာကောင်စီအသစ်မတီခဲ့စဉ်ကဆုံးဖြတ်ချက်မှာတိုက်တွန်းခဲ့တာဖြစ်တယ်လို့လူ့အခွင့်အရေးကော်မရှင်နာမင်းကြီးဇိုင်ရိုက်ယက်အယ်ဟူဆိန်ကပြောပါတယ်။ဒါကြောင့်ကောင်စီနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့နိုင်ငံတွေကိုထောက်ပြဝေဖန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုပြောကြားသွားပါတယ်
။ Myanmar has been providing access to the country
မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုကိုနိုင်ငံတွင်းလာရောက်ခွင့်ပေးခဲ့ပေမယ့်သူတွားရောက်ခြင်းတယ်လို့မြစ်တာရက်ခံခဲ့တဲ့ဒေသတွေကိုတွားရောက်ခွင့်မရခဲ့ပါဘူး။အခုလိုကန့်သက်ရတဲ့အကြောင်းရင်းရှင်းလင်းချက်တွေကလည်းရှေ့နောက်မကြီးဖြစ်နေပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့မကြသေးခင်ကဖွဲ့စည်းခဲ့တဲ့တီးခြားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုးရွားကိုကျွန်တော်တိုက်တွန်းပါတယ်အထူးသဖြင့်လူခွင့်ချိုးဖောက်မှုတွေစိုးစိုးရွားရွားဖြစ်ပွားနေတယ်လို့ကျွန်တော်တို့ယူဆထားတဲ့ရခိုင်ပြည်နယ်ကိုလွတ်လပ်စွာအပြည့်အဝတွားရောက်ခွင့်ပြုဖို့တိုက်တွန်းပါတယ
်ရခိုင်ပြည်နယ်အတွင်းအော်တိုဘားလ9ရက်နေ့နောက်ပိုင်းရိုဟင်ဂျာတွေအပေါ်မြန်မာလူညွန်ရေးတပ်ဖွဲ့တွေကလူခွင့်ရေးတွေချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးရေးအဖွဲ့ဆေလုတ်ဖို့ EU ဥရောပသမဂ္ဂကကမကထပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်ဆောင်ရှောက်ဖို့တောင်းဆိုထားပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုလက်မခံခဲ့ပါဘူး။ဒါအပြင်နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့ဒီအဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြီးညာချက်ထုတ်ပြန်ပါတယ်မြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအတိအလင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလဲဒီအတိုင်းပဲဆက်လက်ယက်တီသွားမှာဖြစ်တယ်လို့မြန်မာသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကမေလ30ရက်နေ့မှာပြောခဲ့ပါတယ်ဒ တစ်ချိန်တည်းမှာပဲမကြသေးခင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီအပါအဝင်ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူး၃ဦးအချင်း၆ခံနေရတာနဲ့ပတ်သက်လို့လုံးဝလက်မခံနိုင်ကြောင်းနဲ့အရေးယူနိုင်ရေးနီလန်းရှာဖို့ကိုလည်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတိုက်တွန်းလိုက်ပါတယ်
In recent months, I have been greatly concerned by a number of...
ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူး၃ဦးတို့ဟာမကြသေးခင်ကစော်ကားထိပါရာရောက်တဲ့လှုပ်ရှားမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့တချို့ဆိုအကြမ်းဖက်မှုလုံဆော်တာမျိုးကိုတောင်ခံခဲ့ရပါတယ်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့ဖိလစ်ပိုင်နဲ့ပတ်သက်လို့ဥပဒေမဲ့ကွပ်မျက်မှုများဆိုင်ရာစုံစမ်းစစ်ဆေးရေးမှုရဲ့အီရန်နိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုတို့ပဲဖြစ်ကြပါတယ်ဒီလိုလုံရမျိုးကိုလုံးဝလက်မခံနိုင်ပါဘူးဒီလိုမျိုးလှုပ်ရှားမှုတွေကိုဟန်တားနိုင်မှုနီးလန်းတွေချမှတ်ထားတဲ့အတွက်ကြောင့်လဲကောင်စီအနေနဲ့ဘယ်လိုအရေးယူဆောင်ရွက်မယ်ဆိုတာကိုစဉ်းစားဖို့ကျွန်တော်တိုက်တွန်းလိုပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေပူးပေါင်းဆောင်ရွက်ရမှာအင်ဒိုနီးရှား၊အီဂျစ်၊နီပေါ၊ဗင်နီဇွဲလားနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းပူးပေါင်းဆောင်ရွက်ခြင်းမရှိခဲ့တာကိုကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုင်ယက်အယ်ဟူဆိန်ကဝေဖန်ခဲ့ပြီးဥဇ်ဘက်ကစ္စတန်၊အာမေးနီးယား၊အီသီယိုးပီးယား၊မိုဇမ်ဘစ်စတဲ့နိုင်ငံတွေကကုလသမဂ္ဂအမှုကကုလသမဂ္ဂအမှုဌာနအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာတဲ့အခြေအနေတွေအတွက်အထူးအနေနဲ့အားရမိတဲ့အကြောင်းလဲထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ရဲ့တင်ပြချက်ဖြစ်ပါတယ်။အခုတခါမြမငင်းငင်းရေးနဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲအကြောင်းကိုလည်းနားဆင်ရပါမယ်။မြမပြည်ငင်းငင်းရေးလုပ်ငန်းစဉ်တွေမှာလက်နက်ကင်အဖွဲ့အားလုံးပါဝင်နိုင်ရေးအမေရိကန်ကဥပဒေအကြောင်းအရကူညီထောက်ပံ့ပေးနိုင်ခဲ့ပြီးလှုပ်ဆောင်ပေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုငင်းငင်းရေး Institute အထူးအကြံပေးတဦးကပြောကြားပါတယ်။ပြည်ပကနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်လည်းပြည်သူလူထုရဲ့ပါဝင်မှုကအရေးကြီးကြောင်းဆွေးနွေးပွဲမှာပြောခဲ့ပါဗျ။အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်သတင်းယူခဲ့တဲ့ကိုငိမ့်ညန်းကတင်ပြမှာပါ
။နိုင်ငံရေးမတည်ငြိမ်မှုတွေအကျဉ်းပြတ်ချစားမှုတွေနဲ့အစွန်းရောက်အကြမ်းဖက်မှုတွေဟာထိခိုက်လွယ်တဲ့တိုင်းပြည်တွေမှာအဖြစ်များပါဗျ။ဒီလိုတိုင်းပြည်တွေမှာပြည်သူတွေကိုဖြေစည်းပေးဖို့အစိုးရတွေဟာအရေးချင်းမရှိတတ်သလိုတရားဝင်မှုလည်းမရှိကြပါဘူး။ထိခိုက်လွယ်တဲ့တိုင်းပြည်များဆာဟာရာချက်ရည်အိုင်မှဗမာပြည် Fragile State from Sahara to Lake Chad to Burma ဆိုတဲ့ခေါင်းစဉ်နဲ့ American ပြည်ထောင်စုငြိမ်းချမ်းရေး Institute မှာဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်နှစ်ဖက်ဆွေးနွေးပွဲတွေညှိနှိုင်းမှုအရေးအသွေးတွေတိုးတက်ဖို့အလို့ယုံဆွေးနွေးပွဲတွေ American ပြည်ထောင်စုငြိမ်းချမ်းရေး Institute ကကူညီကျင်းပပေးခဲ့တာပါ။လက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးကိုဦးတည်ပြီးတော့ American ပြည်ထောင်စုအနေနဲ့လွှတ်တော်ကဥပဒေကြောင်းအရလက်နက်ကိုင်အဖွဲ့တွေနဲ့အတူလှုပ်ဆောင်ဖို့ပြိပင်ထားတာကိုပြုပြင်ပြောင်းလဲပြီးဥပဒေကြောင်းအရကူညီပေးနိုင်ဖို့လှုပ်ဆောင်နိုင်ခဲ့တယ်လို့ American ပြည်ထောင်စုငြိမ်းချမ်းရေး Institute အထူးအကြံပေး Bad Goal ကအခုလိုပြောပါတယ် Specifically you
know we were looking at တိတိကျကျပြောရရင်ကျမတို့အပြောင်းလဲတစ်ခုကိုမြင်ခဲ့ကြရပါတယ်လက်နက်ကင်အားလုံးမပါဝင်ခဲ့တဲ့အတိတ်ကအတွေ့အကြုံတွေကိုကျမတို့သင်ခန်းစာယူခဲ့တာပါကျန်ခဲ့တဲ့အဲ့ဒီနေရာဒေသမှာတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုမရတာကိုတွေ့မှာပါအမေရိကန်အစိုးရကလည်းလက်နက်ကင်တွေမပါရင်ငြိမ်းချမ်းရေးလုပ်ငန်းဟာအလုပ်ဖြစ်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လာခဲ့ပါတယ
် Fulbright ပညာသင်ဆုနဲ့ American ပြည်ထောင်စု Brandeis Tech တို့မှာပြည်ပခါဖြည့်ရှင်ရေးမဟာဘွဲ့အတွက်လေ့လာနေတဲ့ Matt Cherry နိုင်ကဆွေးနွေးပွဲကအဓိကအချက်ဖြစ်တဲ့ပြည်ပခါဖြည့်ရှင်ရေးမှာပြည်သူလူထုကအရေးကြီးကြောင်းအခုလိုပြောပါရယ
်အဓိကအားဖြင့်ဒီ speaker တွေအများစုပြောထားတဲ့အထဲမှာဒီအရက်ဖတ်လူမှုအဖွဲ့အစည်းရဲ့လူငယ်တွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်ဒီလူထုရဲ့အင်အားလူထုမှာလိုအပ်နေတဲ့ဤပညာတွေအသိပညာတွေမြင့်တင်ပေးဖို့ရဲ့ခုနလိုမျိုးပြည်ပခါကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ဒီသူတို့မှာလိုအပ်နေတဲ့ skill တွေ capacity တွေအဲ့ဒါတွေကိုပို့ပြီးတော့မြင့်တင်ပေးဖို့ဆိုတဲ့ဟာမျိုးသူတို့ stress လုပ်ပြီးတော့ပြောသွားတွေ့ရတယ်ပေါ့နော်ဒါပေမဲ့တဖက်သေးဟိုပဲလူတုတစ်ခုတည်းဟိုပဲအာယုံထားလို့မရဘော conflict ဆိုတဲ့ဟာမျိုးကလည်းသူ့ရဲ့ area မှာဖြစ်နေပေမဲ့လည်း regional အဆင့်နဲ့ဒီနိုင်ငံတကာအဆင့်မှာပါချိတ်ဆက်မှုတွေရှိနေတယ်ဆိုတဲ့အခါကျတော့ policy အရာနဲ့ရောကျမတို့ဒီနိုင်ငံတကာမှာလည်းအများကြီး advocate လုပ်ရမယ့်ဟာတွေရှိတယ်ပေါ့နော်ဒါပေမဲ့ခုနသူတို့ပြောသွားတဲ့အထက်မှာတော့အဓိကကျမနားလည်လိုက်တာကတော့ပို့ပြီးတော့လူတုတွက်ပို့ပြီး invest လုပ်ဖို့ပေါ့အဲ့လိုလုပ်တဲ့အခါမှာလည်းကဏ္ဍတစ်ခုတည်းကိုမဟုတ်ဘဲနဲ့ဟိုဒီနိုင်ငံရေးလူမှုရေးစီးပွားရေးပေါ့ဒီကဏ္ဍ၃ရက်လုံးပါဝင်တဲ့စီမံကိန်းမျိုးလှုပ်ဆောင်ချက်မျိုးကိုလုပ်ဖို့အတွက်သူတို့ရဲ့အတွေ့အကြုံကနေပြောသွားတာတွေ့ရတယ်ပေါ့
ငင်းငင်းရေးအတွက်ရန်ပုံငွေ The Fund for Peace အဖွဲ့ကနှစ်စဉ်ထုတ်ဝေတဲ့ထိခိုက်လွယ်တဲ့တိုင်းပြည်များအစီရင်ခံစာအရ2018ခုနှစ်အတွက်မြန်မာနိုင်ငံရဲ့ရမှတ်က 95.8% ဖြစ်တယ်လို့2016နဲ့နှိုင်းယှဉ်တော့အနည်းငယ်ကျဆင်းသွားတာဖြစ်ပြီးတတိထားရမယ့်အခြေအနေမှာရှိနေစေဖြစ်ပါတယ်2009ခုနှစ်ကစပြီး ဆယ်နှစ်အတွင်းရလက်တွေနဲ့နှိုင်းရှင်ကြည့်လိုက်ရင်တော့တိုးတက်လာတာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညံ့ရဲ့သတင်းပြပချက်ဖြစ်ပါတယ်ခင်ဗျာ။ကချင်းပြည်နယ်တနိုင်းမြို့ပြင်တဝိုက်ကျေးရွာတွေမှာအစိုးရတပ်ရဲ့ထိုးစစ်တွေပြင်းထန်လာတာကြောင့်ကိုဝန်ဆောင်အမျိုးသမီးတွေအပါအဝင်ကလေးငယ်နဲ့ဓာကြီးရွယ်အိုတွေယာနဲ့ချီစစ်ဘေးတင်းရှောင်ခဲ့ရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ NCA အပြည့်အစာချုပ်မှာ KIO အဖွဲ့လက်မှတ်ထိုးလာအောင်ဖိအားပေးတဲ့သဘောနဲ့တိုက်ပွဲတွေပြန်ဖြစ်လာတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒီအကြောင်းကိုဆက်ပြီးနားဆင်ရပါမယ်။၂၁ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပပြီးမှအစိုးရတပ်နဲ့ကချင် KIA တပ်တွေကြားကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာတိုက်ပွဲပြန်ဖြစ်နေတာပါ။ဒီတော့တွင်တနိုင်းမြို့မှာရှိတဲ့ရွှေနဲ့ပရင်တူဖို့တဲ့မော်ရင်းတွေကနေဇွန်လ15ရက်နောက်ဆုံးထားပြီးထွက်ခွာပေးကြဖို့အစိုးရတပ်ကအဲ့ဒီဒေသမှာဒီရက်ပိုင်းအတွင်းစာကြေးချတတိပေးထားပါတယ်။တနိုင်းမြို့နဲ့မလန်းမကတ်မှာရှိတဲ့ကျေးရွာတွေမှာဒီရပိုင်းအတွင်းအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်နံပြူနဲ့အင်ကားကားရွာတွေကဒေသခံ400ကျော်ဟာစစ်ပေးရှောင်ပြီးဇွန်လ6ရက်နေ့ညနေမှာတနိုင်းမြို့ဘက်ကိုထွက်ပြေးလာကြပါတယ်။ကိုဝန်ဆောင်တွေခလေးနဲ့တကြီးရွယ်ဦးစစ်ရှောင်ဒုက္ခသည်တွေကိုကချင်နေချင်းခရိယံအဖွဲ့ KBC ကရေလန်းကုန်းလန်းကတဆင့်တွားရောက်ခေါ်ယူခဲ့ရကြောင်းကချင်လူအခွင့်အရေးရှိနေဒေါ်တွဲဘူးက VOA ကိုပြောပါတယ်။
အဲ့ပွဲဖြစ်လို့ကြီးလာတဲ့လူတွေတော်တော်များရောက်တယ်။နောက်တချို့ဒီမော်ထဲမှာရှိနေတဲ့လူလည်းရောက်တယ်ပေါ့နော်။ဒီညရောက်တာ400နဲ့မှ5ရောက်လို့ပြောတယ်။သူတို့ရောက်လာတာနံပြူရွာနဲ့ငကားကားရွာပေါ့နော်။အဲ့တော့ငကားကားရွာမှာတိုက်ပွဲတွေဖြစ်တယ်တဲ့။နောက်တခြားနေရာတွေမှာလည်းတိုက်ပွဲတွေဖြစ်တယ်။အဲ့တော့ရွာနာအထိတိုက်လာတယ်ပေါ့။အဲ့တော့ကျမတို့ထင်တာတော့လီရင်ကစာရီကျဲလို့ပေါ့နော်။သူတို့ထပ်ပြေးလာလို့ထင်တာ။မဟုတ်ဘူး။သူတို့ရွာသားတွေဒီညပြောပြတဲ့ခါကျတော့ဘာကြီးစီမလည်းမတည်နိုင်ဘူးတဲ့ရွာထဲအထိဒီလက်နဲ့ကြီးတွေနဲ့ပြစ်တဲ့အတွက်ဒီဖျားချောင်းတွေရောစာတင်ချောင်းတွေမှာရောထိလာတဲ့အတွက်သူတို့ကြောက်လို့ထပ်ပြေးလာတာပေါ့နော်။များသောအားဖြင့်ဒီညရောက်လာတာကလေးတွေရဲ့အသက်ကြီးတွေရဲ့အမျိုးသမီးတွေရဲ့ပိုက်ကြီးတွေရဲ့နောက်မှမင်းညဘကလေးမွေးတဲ့အမျိုးသမီးလည်းပါလာတာကားစီတော့သွေးတွေသွန်လို့အခုဟိုမှာပို့ထားတာပေါ့နော်။အဲ့ဒါကြောင့်နောက်တပတ်သားပဲရှိသေးတဲ့ကလေးတွေလည်းပါတာပေါ့နော်။ကလေးမီးဖွားထားတာအမီးဖွားခါနီးအတိုက်ကြီးကြီးနဲ့လည်းပါတယ်အဲ့လိုမျိုးဦးစားပေးပြီးဒီညအရင်ခေါ်လာတာပ
ါအခုလိုထွက်ပြေးလာကြတဲ့စေပေးရှောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီဖို့ဒေါ်တွဲဘူးကအစိုးရကိုတိုက်တွန်းလိုက်ပါတယ
်ကျမတို့ကအစိုးရကိုပြောချင်တာတော့ဒီလိုတိုက်ပွဲတွေဖြစ်လာတိုင်းဖြစ်လာတိုင်းမှာအကြီးကအခြေခိုင်းနေတာကကျတော်တို့အမျိုးသမီးတွေနဲ့ကလေးတွေအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်နောက်မှဒီကိုဝန်ဆောင်တွေပေါ့နော်အရန်ဒုက္ခရောက်တယ်ဒီနေ့ဆိုလို့ရှိရင်သူတို့ကုန်းတံရေတံတွေနဲ့အဲ့ကြောင့်အစိုးရအနေနဲ့ဒီကိစ္စကိုတော့အဓိကထားပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့လိုတဲ့အပြင်ကိုဒီလိုဖြစ်တာဘာအကြောင်းရင်းဆိုတာလဲအစိုးရအဲစုံစမ်းစစ်ဆေးဖို့လိုတယ်ပြီးအကူအညီဆောက်ရှောက်ဖို့လိုတယ်ကျမတို့ဒီလိုပဲပြောချင်ပါတယ်ရှင့
်အခုလိုကချင်ဒေသမှာထိုးစစ်တွေပြန်ဆလာတာဟာ KIO အဖွဲ့ကို NCA အပြည့်အစာချုပ်မှာလက်မှတ်ထိုးလာအောင်ပြားပေးလိုတဲ့သဘောဖြစ်နိုင်တယ်လို့ဗီဒီယိုနိုင်ငံလန်ဒန်အခြေစိုက်ကချင်အမျိုးသားအစည်းအရုံး KNO ရဲ့ဘဟုအလုံးမှုဆောင်ကော်မတီဝင်မခေါ်ခွန်စာကသုံးသပ်ပါတယ
်ဒီ NCE လက်မှတ်ထိုးပေါ့လေ PR ပေးရဆိုရဲသဘောမျိုးနဲ့ပုံစံမျိုးနဲ့စတော်နည်းနေလေဒီမှာမင်းလက်မှတ်ထိုးရကောင်းလားဆိုပုံမှာထိုးစစ်တည်ခြင်းတကယ်တမ်းကြောက်လို့ရှိရင်တော့အစိုးရအဆက်ဆက်ဟာပေါ့လေသူတို့ဖြစ်ချင်ရာတွေဖြစ်ဖို့အတွက်အမိန့်မျိုးအလွယ်တကူထုတ်ထုတ်ကြရှိရပေါ့ဒါပေမဲ့ဒီအမိန့်ထုတ်လိုက်တဲ့အတွက်ကြောင့်မလို့ဖြစ်ပေါ်လာမဲ့အကျိုးဆက်တည်ဖို့တော့ဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ဟာမျိုးကိုဘယ်တော့မှစဉ်းစားကြတာမရှိဘူးပေါ့စိတ်အစိုးရအုပ်ချုပ်နေတဲ့ကာလတုံးကတူပဲပြည်သူလူထုကရွေးချယ်တင်တော့တဲ့ NLD အစိုးရနဲ့ထိရောက်ကြည့်ကြအောင်ဒီပြုအချင်းအကျံကြီးကအခုစက်ပြီးတော့ပျောက်ပြေးတာကျွန်တော်အမြင်တော့ဝမ်းတည်းရပေါ့
တနိုင်းမြို့မှာအစိုးရတပ်ကလေရင်နဲ့ကျဲချခဲ့တဲ့သတိပေးစာမှာတော့ဇွန်လ15ရက်နေ့မှာတနိုင်းမော်တွင်းတွေကနေမထွက်ခွာဘူးဆိုရင် KIA သဘုံတက်နဲ့ပူးပေါင်းတဲ့သဘောလို့ယူဆမှာဖြစ်ပြီးနောက်ပိုင်းကိစ္စတွေအတွက်တာဝန်ယူမှာမဟုတ်ဘူးလို့တက်မတော်ဘက်ကသတိပေးထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တုနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ50 kHz 5955တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လီလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
66ဂါကြီးရဲ့အောက်မှာပြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေ
လို့လှစွာပြောဆို권နဲ့ဒီဆက်သွယ်ပုံမှန်66ဂါကြီးဒါရီနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်
မိမိနဲ့မြမညဉ့်ညံရေးရောင်ကြီးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာအရီရအပေါ်ရေးသားထားတာကိုဥစွာတင်ပြလိုပါရယ်မြမနိုင်ငံအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတွေရဲ့ဒုတိယအကြော်ညဉ့်ညံရေးဆွေးနွေးပွဲတည်သားတဲ့တိုးတက်မှုမရှိပဲပြီးဆုံးသွားခဲ့ပါပြီဒါပေမဲ့ပြည်လည်မှုရအောင်ဆက်လက်ကြိုးပမ်းသွားနိုင်ဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါရယ်နှစ်90ကျော်ပြည်တွင်းစစ်ရစဲရေးမှာအစိုးရဘက်ကအရေးရင်ဆုံးလှုပ်ဆောင်မှုပါပြည်လုံးကျော်ပြစ်ခတ်ရစဲရေးသဘောတူညီချက် NCA ရရှိအောင်သမ္မတဦးသိန်းစင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့ခြင်းပဲဖြစ်ပါတယ်။ဒါကိုတချို့ကလက်ခံကြပါတယ်တချို့ကတော့လက်မခံခဲ့ကြပါဘူး။ပြီးခဲ့တဲ့အပတ်ကတော့အင်အားကြီးမားလာတဲ့ UWSA ဝတ်တပ်ဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လွှတ်တော်စစ်တပ်နိုင်ငံရေးပါတီတိုင်းဒေသလက်နက်ကိုင်အင်အားစုလူနည်းစုအဖွဲ့တွေစတဲ့အဖွဲ့တွေပေါင်းစုံကကုစလေ900ကျော်တက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲမှာအဆိုပြုချက်40ကျော်နဲ့38ချက်ကိုသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ပြန်လဲစစ်မြေကြီးအတွက်အရေးကြီးတဲ့အချက်၄ချက်ကိုတော့ပြည်လည်မှုမရရှိသေးပါဘူးအဓိကအတားအဆီးတစ်ခုကတော့ပြည်ထောင်စုကခွဲမထွက်ရေးဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါကိုလက်မှတ်ရေးထိုးခိုင်းတာဟာအစိုးရကသူတို့အပေါ်ယုံကြည်မှုမရှိလို့ဖြစ်တယ်လို့တိုင်းရင်းသားတွေကစုမြင်ကြပါတယ်ပူပြီးအပြုသဘောဆောင်တဲ့အသုံးအနှုန်းဖြစ်စေခြင်းကြပါတယ်အစိုးရကတော့ပြည်ထောင်စုကိုတကယ်ချစ်မြတ်နိုးတယ်ဆိုရင်သဘောတူရမှာပဲလို့တင်ခံထားပါတယ်သို့တော်လည်းဒီသဘောကွဲလွဲမှုဟာပင်လုံစိတ်ဓာတ်ကိုမထိခိုက်စေရဘူးလို့နှစ်ဖက်စလုံးကလက်ခံထားကြတာဟာကံကောင်းတဲ့အချက်ဖြစ်ပါတယ်။ဒီခွဲထွက်ရေးကိစ္စဟာပြည်လုံးကျော်ပြည်ရဆဲရေးကိုလက်မခံတာတွစ်ဆုံဆွေးနွေးဖို့ညှင်းဆန်တာနဲ့စာရင်တော့သိအရေးမကြီးဘူးလို့ထင်ရပါတယ်။ပြည်ရဆဲရေးကိုလက်မှတ်ထိုးခြင်းဟာဆွေးနွေးပွဲတက်ရောက်ဖို့လိုအပ်ချက်ဖြစ်ပါတယ်။ UWSA ခေါင်းဆောင်တဲ့အုပ်စုတွေကတော့ဒေါအောင်ဆန်းစုကြည်နဲ့တွစ်ဆုံခဲ့ပေမဲ့ NCA ကိုလက်မှတ်ရေးထိုးဖို့အမတ်ခံချက်မပေးခဲ့ပါဘူး။UWSA ဥဆောင်တဲ့မဟာမိတ်ဖွဲ့ဝင်တို့ဟာအစိုးရနဲ့တိုက်ခိုက်နေကြဆဲဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှန်ကလည်းအပြစ်ရဆဲရေးကိုလက်ခံဖို့မှတပါတခြားနည်းလမ်းကိုလက်မခံနိုင်ဘူးလို့အပြတ်အသတ်ပြောထားပါတယ်။ဒါကြောင့်မြန်မာနိုင်ငံငင်းချမ်းရေးလမ်းကြောင်းမှာကြီးမားတဲ့အကွဲအပြဲတွေရှိနေဆဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ပင်လုံမှာသဘောတူညီကြသလားသဘောကွဲရသလားဆိုတဲ့ခေါင်းစဉ်ပါဆောက်မကတော့ Frontier မြန်မာမှာညံလှိုင်းလင်းရေးသားထားပါတယ်။အရေးအတွက်နဲ့အနှစ်သာရဘယ်ဟာဘူးအရေးကြီးတယ်လဲ။27ရာစုပင်လုံမှာအတည်ပြုခဲ့တဲ့မူတွေကိုကြည့်မယ်ဆိုရင်အစိုးရဟာအရေးအတွက်ကအရေးကြီးဆုံးလို့ယူဆထားပုံရပါတယ်။38ချက်သဘောတူညီကြကိုဒေါအောင်ဆန်းစုကြည်ကကြီးမားတဲ့ခြေလှမ်းတရားလှမ်းနိုင်ခဲ့တယ်လို့ဆိုပါတယ်။သို့တော်လည်းဒီ38ချက်ထဲမှာတကယ်အနှစ်သာရကနည်းပါးလှပါတယ်။အစိုးရနဲ့စစ်တပ်ဟာတိုင်းရင်းသားတွေအလိုကျအလျှော်ပေးလိုက်လျှော့တယ်လို့လည်းတိုင်းရင်းသားအင်အားစုတွေကယူဆကြမှာမဟုတ်ပါဘူး။ညီလာခံမတိုင်ခင်ကဆွဲဆောင်မှုရှိခဲ့တဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေဖွဲ့စည်းပုံအခြေခံဥပဒေတိကျရေးဆွဲခွင့်ပေးမယ်။တိုင်းရင်းသားအလုံးဒန်းတူညီမျှရေးဆိုတဲ့အဆိုပြုချက်တွေဟာလည်းပဲပင်လုံသဘောတူညီချက်တွေအထက်မှာပါမလာပါဘူး။ဒါအပြင်လုံခြုံရေးနဲ့ပတ်သက်ပြီးတော့တခုကြီးသောတက်မတော်ထားစီရေးဆိုတဲ့ကိစ္စနဲ့ဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီမှုမရရှိခဲ့သလိုတစုံတရာတိုင်ဝင်ထုတ်ပြန်ညီလည်းမရှိခဲ့ပါဘူး။ပြည်ထောင်စုကခွင့်မထွက်ရေးဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့လည်းသဘောကွက်လက်ခဲ့ကြပါတယ်။ဒီကိစ္စမှာတိုင်းရင်းသားတွေတင်ပြချက်ကိုလည်းလက်မခံခဲ့ကြပါဘူး။ဒီလိုပြည်လည်မှုမရရှိခဲ့တဲ့အချက်တွေအတွက်နောက်6လအကြာမှာဆွေးနွေးမယ်လို့တော့သဘောတူခဲ့ကြကြောင်းရေးသားထားပါတယ်ခင်ဗျာ
။ VOA ရဲ့ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်လေးကိုသောတာရှင်နားဆင်နေရတာပါခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
tip iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက TIP tip ကထိပ်ဖြား OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒေးဝေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြားပေါ့ကဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကဘာကျော်အကယ်ဒမီဆူရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစဉ်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
When you are going to be able to get the money, you will be able to get the money. Now, you will be able to get the money. When you are going to be able to get the money, you will be able to get the money. You will be able to get the money.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်စတင်ပါပြီနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်မကြာခင်ရပိုင်းတုန်းကတော့ဒီမြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ရေးပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မလို့ဒီမိုကရေစီအတွင်ကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲနော်လူလတ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန်တားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်3ရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်ရေးနဲ့ပတ်သက်တဲ့သုတေသအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုမေးကြည့်ပါတယ်ခင်ဗျ။ဦးမြင့်ကျော်ကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားပါရ
စေ။ဟုတ်ကဲ့။ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြာခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကဆက်သွေးပုံမှန်နဲ့ဖမ်းခံရတယ်။အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြှောက်တဲ့အစိုးရတက်ရလဲတက်လာတယ်။အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ ဒါကဘလောက်ထိထိခိုက်လာနိုင်လဲဘလောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေအထားမှာအမခံချက်တွေရှိနေပြီလဲကိုမြစ်ကျော်ရဲ့စိုးရင်ချက်လေးအရင်ဆုံးပြောပြပါလား
အကြောက်တရားကိုဖြစ်စေတာပါနော်ဆိုတော့အဲ့ဒီအကြောက်တရားကတစုံတရားဝေဖန်မှုအတွက်အားလုံးကနှုတ်ဆွန့်စွားမဲ့သဘောရှိတယ်အခုတစ်ယောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့သောဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့တွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်စွာထုတ်ဖို့ပြောဆိုခွင့်အတွက်စိုးရိမ်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လည်းပြီးဟိုလာတန်ကြာကလေးကဒီပုံမှန်ကိုပြင်ဆင်သင့်တယ်ဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုဟိုဆင့်ကဆင့်ကဖြစ်လာတော့ပို့ပြီးတော့စိုးရိမ်တွေဖြစ်လာတဲ့အနေအထားဖြစ်လာ
ဟုတ်ခင်ဗျာကျွန်တော်ရှင်းနေဥရောပဆန်အောင်ဖိတ်ခေါ်ချင်ပါတယ်ဥရောပဆန်အောင်ကျွန်တော်အရင်ဆုံးမေးချင်တာကတော့လူလတ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေတွေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလူလတ်စွာပြောဆိုဝေဖန်မှုကိုကန့်သက်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မယ့်ဥပဒေတွေပါတယ်မရှိဘူးလားခင်ဗျာဘယ်လောက်ထိလူလတ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လူလတ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေကစာအုပ်ထဲမှာတော့ရှိလက်တွေ့နေပေမှာမရှိဘူးလက်တွေ့နေပေမှာဒီ66ကားကြီးကလူလတ်စွာပြောဆိုခွင့်ရေးသားခွင့်ဟုတ်လားသူကိုယူဆခွင့်နေအားလုံးကိုတင်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီအသက်မဝင်တဲ့အခါကျတော့66ကားကြီးရဲ့အောက်မှာပြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေရတယ
်။လက်ရှိဖွဲ့စည်းပုံမှာလည်းလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်။အဲ့တော့တကယ်မူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရက်သားနဲ့ဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလား
။လွတ်လပ်စွာပြည်သူယူဆပိုင်ခွင့်ရှိတယ်ဆိုတဲ့ဟာလားပုံမှန်354နဲ့တက်ဆိုင်တဲ့ကိစ္စလူ့ကိုယ်ကြီးညာစရာအပိုက်19နဲ့တက်ဆိုင်တဲ့ကိစ္စဒီလိုအားတွေကိုထိခိုက်အောင်လှုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရာဇကြီးဥပဒေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်သို့သောတရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရိမ့်ရိုင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ဒီလူ့အခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထုံးတောက်မလာနိုင်ဘူးဆက်လက်ပြီးတော့မှောင်နေဦးမှာပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အဲ့မှာတစ်ချက်ထပ်မေးခြင်းပါလေ66ကာကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့လွတ်တော်ထဲမှာလဲဆွနစ်နေကြပြီဒါမဲ့ခဏချင်းချင်းဖြစ်မလာသေးဘူးအဲ့တော့တစ်ဖက်လှည့်ပြီးတော့ဦးမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ဘာတွေကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးတော့သွားလို့မရနိုင်ကြဘူးလား
ဒီဥပဒေစတင်ပြတ်တန်းဆွနစ်လာတဲ့ကူကအကြီးချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ရှင်ဆွေးနွေးပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုကာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရင်းနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးကိုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ့်ဘာကိုတင်လို့မရဘူးလွတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့လုပ်ပေးရမှာအခုလွတ်တော်ကလည်းအခုချိန်ဒီတော်အကောင့်တွေပေါ်ဆွေးတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအသံကိုနားထောင်မဲ့လွတ်တော်ကစောင့်ဘုံနဲ့အညီတော်အမြန်ဆုံးလုပ်ပေးသည်မဟုတ်ရင်ဒီဥပဒေဟာလက်စားချေရေးဥပဒေ revenge law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကိုက်ရင်အချုပ်ထဲတိုးပို့လို့ရတာ66ကားကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းချေအေးလို့ရုပ်သိမ်းမယ်ဆိုရင်တောင်တရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးဥတွေပုံမှန်494အရာခွင့်ပြုလို့မရဘူးစက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လုပ်ပိုင်ခွင့်အာဏာကိုချုပ်ကန်ထိန်းချုပ်လိုက်တာဖြစ်နေတော့ ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလင်မယားကကွဲပါလီကိုဗျာ၄လလောက်ကြာပါလို့အဲ့တော့ဒီဥပဒေကဘယ်လိုပဲကြည်ကြည်နော်ပါပါတိလည်းဒါပဲအတုံးလိုက်ကြီးလည်းဒါပဲဆိုတော့ဆရာကြီးတကယ်ပြည်ရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တော့လို့ပြင်နေတယ်ဟု
တ်ကဲ
့ဒါကြောင့်မလို့ဒါကိုအမြန်ဆုံးစီးကျုပ်တင်ပါလေလို့ကျွန်တော်တို့ကအကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့ဦးမြကျော်ဦးရောဘတ်ဆန်အောင်ဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုဆောင်ခကိုတခါတည်းဖိတ်ကျင်းပါလေကုဆောင်ခကြားပါလားခင်ဗျာဟုတ်ကဲ့ကုဆောင်ခလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရနာအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးကိုလှုပ်လှုပ်နေတဲ့ကော်မတီမှာလည်းပါတယ်အဲ့တော့အခုအနေထားကလှုပ်တော့လှုပ်နေကြရပဲပြင်ဆင်ဖို့အတွက်ဖြတ်သိမ်းဖို့အတွက်တက်ကြွလှုပ်ရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေတယ်ဘာကြောင့်အခုတည်းလက်တွေဖြစ်မလာသေးရလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
ဒီစဉ်းစားနေပါပဲဒီဒီပုံမှန်ကဒီစစ်တော်ဘက်ကနေပြီးတော့ဟိုပြင်ရင်တဲ့ပုံစံမျိုးမတွေ့ရဘူး။ဘာလို့ဆိုဒီပုံမှန်ကဒီစစ်တပ်နဲ့လည်းဆက်နွယ်လို့ဒီဟိုဒီလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီစစ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေပြင်ရင် NLD ကနေပြီးပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်ချင်းမပြင်ချင်းရတယ်ဒိုးနယ်ပဲဆိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်တည်းမေးချင်ပါလေအာနာရ energy party ထဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်တွင်းမှုဖွဲ့ကဥညံဝတ်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတာမလိုလားဘူးဆိုတာပြောထားပါတယ်အာနာရ party ထဲမှာကဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခုအာနာရ party လုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
ဟိုလို့တော့အမတ်ဒီဆိုရယ်လက်ရှိအခြေအနေအရဆိုရင်ဒီဟိုအတိအပေါ်ကအထိတ်တိုင်းကောင်းဆောင်နေရေးအခြေအနေကြည့်ပြီးတော့ပဲသူတို့တွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလုပ်ချင်တဲ့အဆိုတွေလည်းပြင်လို့မရဘူး။ဘာလို့လဲဆိုတော့ဒါဥပမာလည်းရှိပါတယ်။အဲပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အဆိုတင်ပြမှုလုပ်ခဲ့တဲ့အမတ်တယောက်ရှိရဲ့။ဒါနဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုတွေ့ပြခဲ့ရတာရှိတယ်ပေါ့။ဆိုတော့အဓိကကတော့ဟိုလက်ခံမှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီတွေမှာရှိတဲ့ဒီပြင်မဲ့ပြင်မဲ့ပြင်မဲ့မဖြစ်နိုင်ဘူးဆိုတော့အဖွဲ့ကနိုင်ရင်တော့အပူများတယ်ဆိုတော့ဒီဥတွေဟာဟိုပြင်ုံမဲ့ပြင်ပြီးတော့ကျွန်တော်ဟိုဒီ၆၆ကကြီးကိုဖျက်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့၆၆ကကြီးကိုဖျက်မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒုတိယကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖျက်လိုက်နိုင်တယ်လို့ကျွန်တော်ထင်နေကြဟု
တ်တယ်ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်သရရှင်ချိုးကသူတို့ရဲ့အမြင်သဘောထားပြပို့ထားတာရှိပါလေအရင်ဆုံးဦးကျော်လင်းရဲ့အတန်ဖိုင်ကိုကျွန်တော်နားဆင်ကြည့်ရအောင်ပ
ါအစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွပ်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွတ်တော်မှာဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပေမဲ့လွတ်တော်ကထိထိရောက်ရောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါကိုကိုနှိပ်ကွပ်ခဲ့တဲ့ဥပဒေကိုကိုအာဏာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာဏာမရခင်ကတမျိုးအာဏာရလာတော့တမျိုးလို့ထင်မှတ်เสียပါအကြောင်းကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပေမဲ့မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေတာတော့အမှန်ပါအစိုးရကနေမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်ဒီမိုကရေစီစနစ်ဟာဆက်ဆက်ထိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရှိပြရမှာပါအစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မှီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြာနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အပက်စိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါတယ်နောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မျိုးကဆိုပြီးတော့စာနဲ့ပေးပို့ထားပါတယ်ကိုအောင်လင်းကြီးအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါတယ်ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်။မိုင်းမလွတ်လပ်စာရေးသားပြောဆိုခွင့်သတင်းစာလွတ်လပ်ခွင့်ဆုံးရှုံးနေတာကတော့ရာစုနှစ်ထောက်ဝမကရှိနေခဲ့ပါပြီ။ဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သတ်ထားတာမျိုးမရှိပေမဲ့အချို့သောအဖွဲ့အစည်းလူပုဂ္ဂိုလ်စတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ဖမ်းဆီးအကျဉ်းချထားရမယ်ဆိုတဲ့အလေထအမူအကျင့်တွေရှိနေတယ်လို့ပြော ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်ဒါပေမဲ့ဒီလိုအဖွဲ့အစည်းလူပုဂ္ဂိုလ်တွေရဲ့အလို့ကြလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကြတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလွတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရင်မြူတာတွေတွေးနေရပါတယ်ကျင့်ဝတ်သိက္ခာမဲ့ပြီးရုံရင်းကျန်တဲ့နဲ့စကားတွေနဲ့ပုဂ္ဂိုလ်ရေးတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလွတ်ကင်းတဲ့လူသတ်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလုံဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စားတွေကိုတော့အရင်မြူတာမျိုးတွေရှိနေပါတယ်ဒါတွေကဒီမိုကရေစီနိုင်ငံဒီမှာမရှိသင့်ဘူးလို့ထင်ပါတယ်တဲ့ဆိုလိုတာကတော့မမကြီးမလွတ်လပ်စွာရေးသားပြောဆိုခွင့်ဒေသစာလွတ်လပ်ခွင့်ဆိုတာလောက်ပိုင်ခွင့်တနည်းအားဖြင့်အာဏာပိုင်တွေရဲ့စိတ်နေစိတ်ထားနဲ့ဆိုင်နေတယ်လို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကွန်လင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကျော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းကပြောသွားတဲ့အခါမှာဒီပုဂ္ဂိုလ်ကြီးတိုက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောဘတ်ဆန်အောင်မေးချင်ပါတယ်ခင်ဗျာဥရောဘတ်ဆန်အောင်အဲခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဥဝင်းထိန်ကိုယ်တိုင်ကလည်းပြောဦးတယ်ပုတ်ခွေတိုက်ခိုက်မှုတွေရှိရဒါမျိုးဟာမျိုးကိုအရေးယူဖို့ဆိုတဲ့ဥပဒေတရားရှိတဲ့နေအဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောထားတယ်အဲ့တော့ဒီ66ကနဲ့ပုတ်ခွေတိုက်ခိုက်မှုတွေကတော့ဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုကူရောဘတ်ဆောင်ရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုတ်ခွေတိုက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတာဟလာခုနကစာထဲမှာပါသူပေါ့လူတတ်တာကိုကြီးကျူးတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ခံပါတယ်ဒါပေမဲ့လက်ခံပြီးတိုင်အောင်ရဲစစဲကြီးမှာအဲ့ဒီအတွက်ဥပဒေပုံမှန်တွေရှိနေတယ်အဲ့ဒီရဲစစဲကြီးကိုမတွားဘဲနဲ့ဒီအင်ဗန်တာမကိုပါကောမလဲရှိအပေါင်းနဲ့တွေ့နေတဲ့ဥပဒေကိုပဲအသက်တွင်းထားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမကမကြည့်နေတယ်။ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမားတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တယောက်မှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးဒါဟု
တ်ကဲ့
နော်ကြတာယူပဲဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာတမနစ်လောက်ပဲရတော့ကျွန်တော်ကွန်မြင့်ကြော်မေးချင်ပါလေအခုလိုအချိန်နေမျိုးမီဒီယာတွေလည်းကြုံနေရတဲ့အချိန်မျိုးမှာမြန်မာမီဒီယာကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့ကစုံတရာအရေးယူဖို့အဲကင်တွယ်ဖို့ဖြည့်ရှင်းဖို့အတွက်ကဘာများစီစဉ်ထားရရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့တိုက်ရိုက်ဟိုတွေးဆုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဆိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စအများကော်မရှင်နဲ့တော့တခြားတော့တွေးဆုံတဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီဟာရဲ
့
အကျိုးသက်ရောက်မှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတာကျွန်တော်တို့တော့အကြည့်ကြမသိနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လဲစစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဥမြင့်ကျော်ဥရောဘတ်ဆောင်းအောင်ကိုဆောင်းခအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ Daily Life Series ဒီမှာကျန်တာကွန်ပြပ
ါကုသညူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA Daily Life Line အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အကြမ်းဖက်မှုကျူးလွန်သူတွေကိုထိုက်တဲ့နဲ့အပြစ်ဒဏ်ပေးဖို့အတွက်လိုအပ်နေတယ်လို့ဗြိတိန်နိုင်ငံမန်ချက်စတာအားကစားရုံကလူအများပြားတိုက်ဆုံးခဲ့တဲ့ဘုံပေါက်ကွဲမှုအပြီးလန်ဒန်ကိုရောက်သွားတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ကပြောကြားခဲ့ပါတယ်မဟာမိတ်တွေနဲ့မိတ်ဆွေတငယ်ချင်းတွေဝမ်းနဲ့ပူဆွေးနေကြချိန်မှာပဲကျွန်ုပ်တို့အားလုံးရဲ့နှလုံးသားတွေထဲမှာတော့တရားမျှတမှုရှိဖို့တောင့်တချက်တွေနဲ့လောင်မြိုက်နေပါတယ်လို့မစ္စတာတီလဆန်ကပြောပါတယ်အကြမ်းဖက်သမားတွေနဲ့အစွန်းရောက်တွေကိုနှင်ထုတ်မယ်လို့သမ္မတထရန့်ပြောခဲ့တယ်လို့ပဲဒီအစွန်းရောက်သမားတွေကိုကျွန်တော်တို့ရဲ့အတိုင်းဝန်းထဲကနေနှင်ထုတ်ပြရမှာဖြစ်တယ်လို့ဒီအစွန်းရောက်သမားတွေကိုခိုးလုံခွင့်ပေးထားတဲ့နိုင်ငံတွေထဲမှာသာမကကမ္ဘာမြေပြင်ပေါ်ကနေပါနှင်ထုတ်ပြရမယ်လို့လည်းပြောပါတယ်အိုက်စ်သွေးကြွအဖွဲ့ကကလင်းငယ်တွေအပြစ်ရှိနေတဲ့ဂီတဖျော်ဖြေပွဲကိုပြတ်မှတ်ထားဖို့ဆုံးဖြတ်တာကိုကြည့်ရင်သူတို့ရဲ့ရည်ရွယ်ချက်ဟာဖျားသခင်ရဲ့အလိုတော်တိုင်းမဟုတ်တာကိုပြနေပါတယ်လို့လည်းဝန်ကြီးတလဆန်ကပြောပါတယ်။အဲဒီစစ်သွေးကြွအဖွဲ့ကိုနှိမ်နင်းဖို့အတွက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ထဲမှာတော့က ကျွန်တော်တို့ဟာလူသားအလုံးရဲ့ယုံကြည်မှုတွေအတွက်အထူးသဖြင့်အခုလို IS တွေကိုချေမှုရမှာပါဝင်ပူးပေါင်းခဲ့တဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနိုင်ငံသားတွေအတွက်ဝမ်းမြောက်ဝမ်းသာအကူအညီပေးဖို့ဖြစ်ပါတယ်လို့လည်းပြောပါတယ်ခရစ်ယာန်ဖျားကျောင်းတိုင်းကခရစ်ယာန်ဖုန်းတော်ကြီးအားလုံးဂျူးဖျားကျောင်းတိုင်းကဂျူးဖုန်းကြီးအားလုံးနဲ့ဗလီဝတ်ကျောင်းတိုင်းကမွတ်စလင်တရားဟောဆရာအားလုံးအနေနဲ့ အခုလိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်နေသူတွေနဲ့သူတို့ကိုအကူအညီပေးသူအားလုံးကိုရောနောက်မှာဒီလိုမျိုးတိုက်ခိုက်မှုတွေလှုပ်ဆောင်ဖို့အတွက်စဉ်းစားသူအားလုံးကိုပါလက်မခံဘဲအပြစ်တင်ရှုံချဖို့လဲပန်ကြားခဲ့ပါတယ်။ဒါအပြင်စစ်မြေပြင်မှာ ISIS တွေအတွက်အဖွဲ့ကိုချိန်မုန်းနိုင်ဖို့အတွက်ပြင်းပြင်းထန်ထန်ကြိုးစားမှဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာတဝန်းကသူတို့ရဲ့ကိုယ့်ရဲ့အဖွဲ့ရင်းအခုလိုလှုပ်ရှားလှုပ်ဆောင်နှိမ်စွမ်းမရှိအောင်လဲဖယ်ရှားပြရမှာဖြစ်ကြောင်းပြောပါတယ်။သူတို့ကဖြစ်စေဘယ်အကြမ်းဖက်ဖွဲ့စည်းကပဲဖြစ်စေအကြမ်းဖက်မှုတွေပြန့်ပွားလာအောင်လဲအမုန်းတရားတွေပြန့်ပွားအောင်လွယ်လွယ်ကူကူလှုပ်ခ ျမ်းဖက်ဝါဒချိန်မုန်းရင်းနဲ့ပတ်သက်ပြီးဘယ်ရောကနဲ့မှမတူအောင်အပြေရှာဖို့အတွက်ကြိုးစားမှဖြစ်ကြောင်းကတိပြုပါတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်။ဒီကနေ့ညနေ6နာရီခွဲနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနိုင်ပါမယ်။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ
်။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရနော်ထရဒမ်ဘုရားရှိခိုးကျောင်းမှာရဲအယားရှိတယောက်ကိုတူနဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့သူဟာဆီးရီးယားအတွက်လုတာလို့ဟစ်ကြွေးခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်။တိုက်ခိုက်သူစီမှာတွေ့ရတဲ့မှတ်ပုံတင်ကပြားအရအဲ့ဒီသူဟာအယ်ဂျီးရီးယားလူမျိုးចောင်းသားတယောက်ဖြစ်တယ်လို့ဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ကမ္ဘာလက်ခီးသွားတွေနဲ့စီကားနေတဲ့နေရာတစ်ခုဖြစ်တဲ့နော်ထရဒမ်ဘုရားကျောင်းအပြင်မှာအင်္ဂါနေ့နေ့လယ်ပိုင်းတုန်းကရဲ3ယောက်ကင်းလှည့်နေစဉ်မှာတိုက်ခိုက်သူဟာအနောက်ကလိုက်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့စနေနေ့တုန်းကအကြမ်းဖက်တိုက်ခိုက်ခံရစဉ်တေဆုံးခဲ့သူတွေအတွက်နိုင်ငံတဝန်း10မိနစ်ငြိမ်သက်ခဲ့ကြပါတယ်။စုစုပေါင်း9ယောက်တေဆုံးပြီးတော့ဒီ90ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုကိုလုပ်ခဲ့သူတတိယတယောက်နာမည်ကိုလည်းလန်ဒန်မြို့တော်ရဲကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသူဟာမော်ရိုကိုနယ်ပွားအီတလီလူမျိုးအသက်22နှစ်အရွယ်ယူဆက်ဇက်ကဘာဖြစ်တယ်လို့စုံစမ်းသူတွေကယုံကြည်ထားကြောင်းရဲကပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ရင်အမေရိကန်အစိုးရအနေနဲ့ကောင်စီအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မယ်လို့အမေရိကန်သံအမတ်ကြီးနီကီဟေလီကသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ထဲမှလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုပါဝင်ခွင့်မပေးသင့်ဘူးလို့သံအမတ်ကြီးဟေလီကပြောကြားခဲ့ပါတယ်။တခါဒီကနေဒါနိုင်ငံအော်တဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။တိုရန်တိုမြို့ကနေပြီးအော်တဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့တဲ့ဒေါန်ဆန်းစုကြည်ဟာနေ့လယ်ပိုင်းမှာမြန်မာတပ်အမတ်ကြီးနေအိမ်မှာတန်ယုံဝန်ထမ်းမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်။တန်ယုံအနေနဲ့ဒီမြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မြဲစေမဲ့နီလန်းတွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်ရေးတွေလုပ်ဖို့အတွက်ဒေါန်ဆန်းစုကြည်ကမှာကြားခဲ့တယ်လို့ဒီနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။အော်တဝါမှာရောက်နေစဉ်အတွင်းမှာမြန်မာမိသားစုတွေနဲ့လည်းဒီကနေ့ပုဒ်ဟူးနေ့ညနေပိုင်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆုမျက်မှွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်လွင်နဲ့ကိုဇော်ဝင်းလှိုင်တို့ဖြစ်ကြပါတယ်။အတန်လွှင့်အင်ဂျင်နီယာကတော့ Kate Home ဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.